စပိန်နိုင်ငံကနေခွတ်ထွက်ပြီးလွတ်လပ်ရေးတင်ညာဖို့လုပ်ခဲ့ကြတဲ့ကတလူနီးယားခေါင်းဆောင်ဟောင်း၉ဦးကိုပုံကံမှုနိုင်ငံတော်ကိုသစ္စာဖော်ပြမှုအလွယ်သုံးစားလူမှုဆိုင်ရာဖြစ်နိုင်ခြေဆွဲချက်တွေအတွက်စုံစမ်းစစ်ဆေးနေချိန်တွင်ထောင်ထဲထည့်ထားဖို့စပိန်တရားသူကြီးတူကကြာသပတေးနေ့မှာမိန့်ချလိုက်ပါတယ်။နောက်ပိုင်းမှာတော့သူတို့ထက်ကတဦးကိုအာမခံငွေဒေါ်လာ9,800ကျော်နဲ့အာမခံပေးခဲ့ပါတယ်။မဲဒရစ်မြို့တော်ကတရားရုံးမှာရုံးထုတ်သူတွေထဲဖယ်ရှားခံရပြီးဖြစ်တဲ့ကက်တလန်ခေါင်းဆောင်ကာလက်စ်ပိုဒမွန်တော့မပါပါဘူး။တရားရုံးမှာလာဖို့ဆင့်ခေါ်တာကိုမလိုက်နိုင်တဲ့အတွက်ပိုဒမွန်ကိုဖမ်းဆီးရေးနိုင်ငံတကာဖမ်းဖို့တစ်ခုထုတ်ပေးဖို့အစိုးရရှိနေတူကတောင်းဆိုထားပါတယ်။ပိုဒမွန်ဟာသူ့အစိုးရဖွဲ့ဝင်ဟောင်းလေးဦးနဲ့အတူဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာရောက်နေတာသတင်းတစ်ပတ်ရှိပါပြီ။သူ့ဘော်ဆွဲချက်တွေဟာနိုင်ငံရေးပြောကားနဲ့လုပ်တာဖြစ်တယ်လို့ဆိုပြီးပိုဒမွန်ကပယ်ချတယ်လို့ဥပဒေကြောင်းအရလုံဆောင်ချက်ဟာဘဲမလိုက်ပဲမျှတမယ်ဆိုတဲ့အာမခံချက်ရမှသာစပိန်ကိုပြန်လာမယ်လို့ပြောထားပါတယ်။ပိုဒမွန်နဲ့သူ့ရဲ့ဒုတိယသမ္မတအိုရီယိုယွန်ကာရက်စ်တို့အပါအဝင်ကက်တလန်ခေါင်းဆောင်14ဦးအပေါ်ဆွဲချက်တွေကိုစပိန်ဆိုရရှိနေပြီကရှောက်တင်ထားတာပါ။အော်တိုဗလာတရနေ့ကလွတ်လပ်ရေးကြေညာခဲ့တဲ့ကက်တလူနီးယားဒေသကိုပြီးခဲ့တဲ့သတင်းပတ်မှာစပိန်ဘဟုဆိုရကတိုက်ရိုက်ထိန်းချုပ်ခဲ့တာဖြစ်ပါတယ်။